နော်အခုတော့ချင်းနိုင်ငံရေးပါတီ၃ခုပူးပေါင်းရေးလက်မှတ်ထိုးမဲ့သတင်းကိုတင်ပြချင်ပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီပေါင်းပြီးပါတီသည်အဖြစ်နဲ့ရွေးကောက်ပွဲကော်မရှင်မှာရှေ့လာတဲ့မှတ်ပုံတင်နိုင်ဖို့ပြင်ဆင်နေပါပြီမတူကွဲပြားတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းမှုဟာလာမယ့်2020ရွေးကောက်ပွဲကြရင်ချင်းပြည်နယ်မှာချင်းတိုင်းသားပါတီအနိုင်ရဖို့မျှော်လင့်ချက်တွေကိုတိုးပွားလာစေတယ်လို့ဆိုပါရယ် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါမသူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေဖြစ်တဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP ချင်းသူသက်ရေးပါတီ CPP နဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ CLD တို့ဟာတပါတီတည်းပေါင်းစည်းဖို့သဘောတူခဲ့ကြပြီးမကြာခင်မှာပါတီအသစ်တရဖွဲ့စည်းနိုင်ရေးအတွက်သုံးပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးသွားမယ်လို့ချင်းသူသက်ရေးပါတီဥက္ကဋ္ဌပုံလူထံကကပြောပါတယ
်ပေါင်းဒီနောက်ဆုံးအချိန်ကလူကူပါတီမူဝါဒအလာနော်ဘရောပထမဆုံးကြီးလာခါသူ့ပါတီပေါင်းဘရောမတိုင်ခင်ဘူးဆက်တော်မလဲဆိုတာအကုန်လုံးနှိမ့်နိုင်လို့အဖြေရသွားပါတယ်ဒါတော့20ခုရက်နေလက်မကြီးထုတ်ပြချန်တော့တာပေါင်းစည်းဖို့လိုအပ်တဲ့ချက်ဒီချက်လက်ဒီအကုန်လုံးပြီးဆုံးသွားပြီ
ချင်းနိုင်ငံရေးပါတီ၃ခုပေါင်းစည်းရေးဆိုင်ရာသဘောတူစာချုပ်ကိုစက်တင်ဘာလ29ရက်နေ့ရန်ကုန်မြို့မှာလက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်။ပါတီမြေစစ်ကိုချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ချင်း National League for Democracy ခေါ်သွင်းပြီးအောက်တိုဘာလဒုတိယပတ်မှာပါတီနိုင်ငံရေးမှတ်ပုံတင်သွားမယ်လို့ပုနုထံကကဆိုပါတယ်။မသူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးမှာအခက်အခဲတွေရကအချင်းယူလှုပ်ဆောင်နေရတယ်လို့ပုလူထံကကဆက်ပြောပါတယ
်အခက်အခဲကသူ့ပါတီရဲ့မူဝါဒလေးတွေဖွဲ့စည်းပုံလေးတွေအလံလေးတွေလူကိုလေးတွေကစပါနီဒီနဲ့တပါတီမတူညီတဲ့အပိုင်းလေးတွေရှိတယ်အဲ့ဒါပြေးရတာလွယ်မယောင်ယောင်တဲ့တော်လေးအချင်းယူရတယ်ကျွန်တော်တို့စိုးရိမ်တာကမတူမီတဲ့အရာတွေကိုကြီးကြီးလေးလေးမဆွေးနွေးမိဘူးဆိုရင်ပေါင်းပြီးမှတပါတီဖြစ်ပြီးဆိုပြီးမှသူ့အချိုက်ကိုအချိုက်ရှူတဲ့ဟာလေအငင်းပွားမှဆိုပြီးတော့နောက်ပြီးဆုံးအစံသချင်းမကိုင်းနေပဲနဲ့ပြန်ကွဲတာမျိုးကိုလုံးဝသူတင်ဆောင်ချင်းတဲ့သဘောပေါ့
ချင်းနိုင်ငံရေးပါတီတွေတပါတီတွေဖြစ်ပူးပေါင်းလာတာကြောင့်လာမယ့်2020ရွေးကောက်ပွဲမှာအောင်လိုင်းရေးအတွက်မျှော်လင့်ချက်ရှိလာတယ်လို့ပူးနိုဆောင်ကကပြောပါတယ
်ကျွန်တော်တို့မျှော်လင့်တာကဒီသူရှိရနေတန်ကူအခြေခံတော့ပြောရမယ်ဆိုရင်2020မှာကျွန်တော်တို့ပါတီပေါင်းပြီးမှတော့အခြေအနေတော်တော်လေးကောင်းလာမယ်2015ပုံစံမျိုးတော့မဖြစ်နိုင်တော့ဘူးလို့ယူကြည့်တယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေအများပြားကွဲပြားနေတယ်လို့ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာတနေရာမှအနိုင်မရရှိခဲ့ပါဘူးချင်းပြည်သူတွေမျှော်လင့်နေတဲ့ချင်းပါတီတွေချင်းချင်းပူးပေါင်းလာတဲ့ပုံမှာခုနုထုံသတင်းဌာနကအက်ဒီတာဆလိုင်းရောဘတ်ကအခုလိုအမြင်သဘောထားပေးထားပါတယ
်ချင်းပြည်နယ်မှာလည်း NLD ရဲ့ပြည်ထောင်စုချက်ခိုင်ရေးပါတီရဲ့ဆိုတော့ညာရှိတဲ့ပါတီကခုရှင်ပိုင်ခုဆိုတာကဒီချင်းပါတီကိုတကွဲတပြားစီမဟုတ်ဘဲနဲ့ခုလိုမျိုးပူးပေါင်းချင်းအဖြစ်အားကြီးမားတဲ့ပါတီတစ်ခုဖြစ်လာအောင်သူတို့စူးစီးပြင်တယ်လို့ချင်းလူထုတွေကလည်းသူတို့ချင်းပါတီပူးပေါင်းခုဆိုတာအများကြီးမျှော်လင့်ခဲ့ကြတယ်ခုလိုမျိုးပူးပေါင်းခုလုပ်လာတဲ့ပုံမှာအများကြီးလာလာကောင်းမယ်လို့ထင်တယ်
ချင်းပြည်နယ်သွင်း2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ပါဠိဆုံးသွေးသွေးရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ချင်းမျိုးသားဒီမိုကရေစီပါတီချင်းသူသက်ရေးပါတီစုမီဒီမိုကရေစီဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီ73ဖွဲ့ကဝင်ရောက်ရှင်ပြိုင်ခဲ့ပြီးအဲ့ဒီထဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နေရာ80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်ခင်ဗျာ